ဣရိယနိုင်ငံမြို့တော်ညူဒေလီကစစ်ရုံတွေမှာခွင့်ယူထားတဲ့ကျန်းမာရေးဝန်ထမ်းတွေအားလုံးအများဆုံးပြန်လုပ်ဝင်ကြဖို့အစိုးရကအမိန့်ထုတ်ပြန်ထားချိန်မှာပဲဣရိယနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းစံချိန်တင်မြင့်တက်လာနေပါတယ်။ခွင့်ယူထားတဲ့သူတွေအလုပ်ပြန်ဆင်းဖို့ညွှန်ကြားချက်ထုတ်ပြန်ပြီးနောက်တစ်ရက်စနေနေ့မှာရောဂါကူးစက်မှု14,500ကျော်ရှိခဲ့ပြီးတရက်ထဲကူးစက်မှုနှုန်းလည်းစံချိန်တင်သွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 39,000 ကျော်နဲ့သေဆုံးသူ 12,900 ကျော်ရှိလို့အိန္ဒိယနိုင်ငံဟာ American Brazil နဲ့ Russia နိုင်ငံတို့ပြီးရင်ကမ္ဘာပေါ်မှာသရုပ်တမြောက်ယောဂကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ New Delhi မြို့အတွင်းအစိုးရစေယုံတွေမှာဝန်ထမ်းတွေကိုခွင့်ခံစားခွင့်နဲ့ပြန်ရုပ်သိမ်းဖို့နဲ့မီးမဖြစ်အခြေအနေကြားမှာခွင့်ယူဖို့ဒေလီမြို့တော်အစိုးရကတောက်ချာနေကအမိန့်ထုတ်ပြန်ခဲ့တာပါ။ဒီလိုနဲ့မမိုင်းမျိုးကြီးတွေမှာစေယုံတွေမှာမနိုင်မနှင်းဖြစ်လာနိုင်တဲ့အခြေအနေကိုဆိုရင်တော့ကြောင့်ကိုနိုင်ငံသားတွေကိုအိန္ဒိယနိုင်ငံတွေကနေထွက်ခွာခိုင်းနေတဲ့နိုင်ငံတွေလည်းတင်းတင်းကြပ်ကြပ်ပုံများလာနေပါတယ်။မလာဂရဲကဂျာမနီ၊ပြင်သစ်၊အီတလီ၊တရုတ်နဲ့မလေးရှားနိုင်ငံအပါအဝင်နိုင်ငံတော်တော်များများကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့အရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့ကြောင်းအိန္ဒိယသတင်းဌာနတွေကပြောပါရယ်ခင်ဗျ။